ဒါရှင်များခင်ဗျာဒီမှာသွားပါဒီ27ရာစုဆင်းလုံးကြီးလာတဲ့ဒုတိယအကြိမ်ချင်းပေါ့ဝစီစဉ်နေတဲ့အချိန်မှာပဲစစ်တပ်နဲ့တိုင်းသားနဲ့နှက်ကန်တိုက်ခွေကြမှာတိုက်ပွဲတွေပြင်းပြနေကြကြောင်းညီညီဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်ထိရပ်ဆက်လာနိုင်မလဲ27ရာစုပြင်းလုံးကြီးလာကံကရောဘာပဲများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့အစီအစဉ်ထားပါတယ်အခုကတော့ပြင်းနေဆွေးနွေးမဲ့ပုံကိုလည်းကျွန်တော်ဒီလိုင်းမှာရောက်နေပါပြီဆိုတော့ဒီအခုနောက်ဆုံးဆိုရင်လည်းဒီကိုကန်ဒေသမှာကျွန်တော်တိုက်ပွဲတွေဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကလည်းမြောက်ပိုင်းမှာလေးဘွားကနေသက်တီကိုဝင်တိုက်တာလည်းရှိပါတယ်ဆိုတော့တိုင်းသားဒေသတွေမှာစစ်တပ်ကထိုးစစ်တွေကိုတုံ့ပြန်ပြီးတိုက်တာဆိုပြီးတိုင်းသားအဖွဲ့တွေကပြောပါတယ်တချိန်တည်းမှာပဲနေနေချင်းလေးအကြောင်းပြချက်နဲ့ပဲဖြစ်ဖြစ်တခြားအကြောင်းကြောင့်လည်းဖြစ်ဖြစ်စစ်တပ်ကနေပြီးတော့ဒီတိုင်းသားဒေသတွေမှာတိုက်နေရတယ်ရှိပါတယ်ဆိုတော့ညီငယ်ညီလာကလည်းလုပ်ဖို့ရှိတယ်အကျိုးဆွေးနွေးတာလည်းရှိနေတဲ့အချိန်မျိုးမှာတိုက်ပွဲတွေဖြစ်နေတာဘာကြောင့်များလဲဆိုကျွန်တော်ပထမဆုံးတော့ဒီပို့အမျိုးသားလူမျိုးရေးဖွဲ့ PNL ကဥထဥက္ကမင်းထုံးရဲ့တဘောတာကိုကြားချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့ကဒီအခု27ရာစုပင်လုံညီလာခံကာလမှာတိုက်ပွဲတွေအရှိန်မြင့်လာတယ်ဆိုတဲ့အခြေအနေအနေထားနဲ့ပတ်သက်ရင်တော့ဒီညီလာခံကျင်းပရေးကိစ္စရပ်များနဲ့ပတ်သက်ရင်တော့တချို့ကတော့ဓာတ်ရိုက်သက်ဆိုင်တယ်တချို့ကတော့သွေရိုက်ပြီးတော့ပဲသက်ဆိုင်တယ်လို့ဒီလိုပြောရမှာဖြစ်ပါတယ်ဒီ27ရာစုပင်လုံညီလာခံကိုကျင်းပတဲ့အခါမှာကျွန်တော်တို့ NCA ကိုပြဋ္ဌာန်းချက်အရဒီ27ရာစုပင်လုံညီလာခံကိုကျင်းပခဲ့ကျင်းပကြတာဖြစ်ပါတယ်ဒီပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံညီလာခံကတော့ကျွန်တော်လက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောဒီတိုင်းဒီလုံးမှာရှိတဲ့ကျွန်တော်တို့အားလုံးရဲ့ ownership ကိုအနေနဲ့အားလုံးပိုင်ဆိုင်မှုအနေနဲ့27ရာစုပင်လုံညီလာခံကိုကျွန်တော်တို့ကူးကွယ်ပြီးတော့မှကျင်းပခဲ့ပါတယ်အစိုးရရောလွှတ်တော်တက်မတော်ရောအခုကျွန်တော်တို့တိုက်နေတဲ့လူတွေရောလက်မှတ်မထိုးသေးတဲ့လူတွေရောကျွန်တော်လက်မှတ်ထိုးတဲ့လူတွေရောအားလုံးကနေပူပေပြီးကျင်းပခဲ့တာဖြစ်ပါတယ်။ဒါကြောင့်မို့အခုလက်ရှိသွားမဲ့အခင်းချင်းမှာတော့27ရာစုပင်လုံညီလာခံကနဲ့ NCA လမ်းကြောင်းကပဲကျွန်တော်ငင်းငယ်ရေးအတွက်ကိုပို့ပြီးတော့အထောက်အပံ့ဖြစ်မှာဖြစ်ပါတယ်။အခုကျွန်တော်တို့ဒီတော်ခုထူထောင်တဲ့အခါမှာတိုက်ပွဲတွေနဲ့ထူထောင်လို့မရပါဘူး။ကျွန်တော်ဆွေးနွေးပွဲတွေနဲ့ပဲထူထောင်မှာဖြစ်ပါတယ်။အဲတော့ကျွန်တော်တို့အနေနဲ့ကတော့ဒီသက်ဆိုင်ရာအင်အားစုတွေအားလုံးကိုကျွန်တော်တို့တိုက်တွန်းချင်တာကတော့ထိပ်ပြီးကောင်းဆောင်တွေကြားမှာဒါပုံမှန်လေးနဲ့ဆွေးနွေးပါ။မူဝါဒတွေ policy တွေကိုပဲရှင်းနိုင်ုံမကပဲနဲ့မိမိတို့ရဲ့သက်ဆိုင်ရာဆွေးနွေးမှုတွေအကျိုးစီးပွားတွေလည်းတိုက်ရိုက်ဖြေရှင်းပြီးရှင်းနိုင်ကြတာကတော့ပိုပြီးကောင်းမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆီမဟိုတရုတ်နိုင်ငံမှာခြေစိုက်တဲ့ဒီနိုင်ငံကြီးကဒေါက်တာလက်ကျော်ဆိုတဲ့သဘောထားကိုလည်းကြားချင်ပါတယ်ဆီမဆိုတော့ခုဒီလက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တချို့ကစဉ်းစားချက်တွေရှိပါတယ်ဒါကဒီဆွေးနွေးပွဲတွေမှာသူတို့ရဲ့အခမ်းအနားကိုပို့ပြီးအသိအမှတ်ပြုလာအောင်သူတို့ဟိုနောက်ဆုံးပြောမယ်ဆိုတော့ဆွေးနွေးရကလူကျင်နာရအောင်စီးရင်ရဖိအားပေးရနေဖြစ်နိုင်တယ်ဆိုပြီးစဉ်းစားချက်တွေလည်းရှိပါတယ်ဆီမသဘောထားအောင်ဘယ်လိုရှိပါလဲခင်ဗျ
အခုရင်ဆိုင်ပြီးတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဖက်ကိုကြည့်ရင်နော်ဟိုဘဘတမရောဘက်ကလည်းသူကအစိုးရအစစ်စစ်မှာအပြုတ်တိုက်ရေးလမ်းစဉ်ဆိုတဲ့ဟာတူရဲနေနေတာပါထို့သူရဲ့တက်ကင်ပြီးတော့နော်တော်နိုင်ရေးလုပ်နေတဲ့အဖွဲ့အစည်းတွေလူမျိုးစုအဖွဲ့အစည်းတွေကလည်းလက်နဲ့အင်အားရှိမှလက်နဲ့အင်အားပြနိုင်မှပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အတွေးပေါ်ကစိတ်ဝင်နေတာပါဒါတွေကိုကျမတို့ချက်ချင်းကြီးကြောက်လို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တစ်ဖက်နဲ့တမဲ့ယုံကြည်မှုကလည်းမရှိနိုင်ပါဘူး။ဒါကြောင့်မလို့ဒီလိုပဲဒီငင်းငယ်ရေးဖြစ်စဉ်ကာလကြီးမှာတစ်ခါတစ်ခါထတိုက်လိုက်ပြီးတော့ဆွေးနွေးပွဲကိုပြန်ရောက်လိုက်ထတိုက်လိုက်ပြန်ပြီးတော့ဆွေးနွေးပွဲဖြစ်လိုက်ဒါတောက်လျှောက်ဖြစ်နေမယ်ထင်ပါတယ်။အဲ့တော့ဒေါ်စုပြောတဲ့စကားကိုဦးခုဦးရေပြောတဲ့စကားကိုတခုရှိပါတယ်ငင်းငယ်ရေးမရသေးတောင်မှငင်းငယ်ရေးလမ်းပေါ်ဆောင်နိုင်မယ်နော်ငင်းငယ်ရေးပေါ်ဆောင်နိုင်မယ်လမ်းကိုစတင်တွေ့ရှိအောင်ရှာကြမယ်ဆိုတာဒါပို့လက်တွေ့ကြပါတယ်အဲ့တော့ဒီလိုရှာတဲ့ဖြစ်စဉ်အတော်တမှာအတက်အကျတွေရှိနေပါတယ်ဒီလိုပဲတိုက်ပွဲတွေပြန်ပေါ်လိုက်ပြန်လိုက်အကန့်အသတ်နဲ့စစ်ပွဲတွေပေါ်ကဒါတွေကတော့ရှိနေပါလေလို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီ Facebook တွေ email တွေနဲ့ပို့ထားတဲ့လူတွေလည်းရှိပါတယ်ဒီထဲမှာစာတစာကိုကျွန်တော်ဖော်ပြပေးချင်ပါတယ်သူကတော့လင်းလင်းဆိုတဲ့ account ပါရှင်မှာသူကတော့လက်နက်ကန်နေအနေချင်းနဲ့အမေစုနဲ့ NLD ဆိုရပေါ်ဆောင်နေတဲ့ NC ငင်းငယ်ဆန်ရုပ်ကိုလက်မှတ်ထိုးစေချင်ပါတယ်သုံးမွေဆိုင်ဆိုတဲ့ NC ဆိုတာစစ်တပ်နဲ့လက်နက်ကန်နှစ်ပွင့်တာအဓိကဆွေးနွေးရမှာပါတဲ့NLD ဆိုရကတော့ပေါင်းကုပ်ပေးမဲ့တရားဖြစ်တာလုပ်ပေးနိုင်မှာပါလက်စလုံးတက်ခတ်မှုတွေကတော့ NC ကိုရွေချက်ရှိရင်နှောက်ရှက်တယ်လို့မြင်ပါတယ်လို့သူကရေးထားပါတယ်ခင်ဗျာဟိုဒါတော့ဆောစောဟိုခုအမြင်တွန်းလဲသူပြောတာရှိပါတယ်ဟိုဒီတိုင်းသားအဖွဲ့အနေနဲ့လက်မှတ်ထိုးတာပို့ပြီးလူလာဆိုသူလည်းလူသဘောထားမျိုးပြောတာလည်းနားလဲပါတယ်အခုကျွန်တော်နောက်တစ်ယောက်ကိုလည်းဟိုဆင်းနေကိုဖိတ်ခေါ်ကြပါတယ်သူကတော့ဒီခချင်းခရီးယန်နေချင်းဖွဲ့ချုပ်အထွေတွင်းရင်မှုဟိုဒေါက်တာကလပ်ဆောဆောမှာဒေါက်တာဆမ်ဆန်သဘောထားလဲဆင်းနေနိုင်ပါတယ်ခင်ဗျာ
ဟောဟုတ်ကဲ့ကျွန်တော်ကတော့ကျွန်တော်ဒီအခုဒီစစ်ဒုက္ခခံစားနေရတဲ့လူထုအနေနဲ့ NCA နဲ့မဆက်တူရစုပင်လို့ညီလာခံကဟိုကျွန်တော်အနေနဲ့တော့ဒီ NCA ကိုအကြောင်းပြုတဲ့နဲ့မဆက်တူရစုပင်လို့ညီလာခံကိုဦးတည်သွားပြီးမှဆွေးနွေးမယ်ဆိုရင်ဒီတိုက်ခိုက်ရေးဒီအထူးစစ်ကရပ်သွားနိုင်ပါလေတို့မို့လို့ရှင်တော့ဒီ NCA ကိုပဲအပြုနေနေဆိုရင်တော့မဆက်တူရစုပင်လို့ဒီညီလာခံကတော့ကျွန်တော်တို့နည်းနည်းအလောင်းဝေးနေလို့ကျွန်တော်တို့မြင်ပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီမှာကိုခံစားနေရတဲ့ PDD သူတွေဆိုတော့ NCA ကိုကျွန်တော်ကယုံကြည်မှုကဟိုအားနည်းနေပါလေဆိုတာကိုကျွန်တော်တို့ PDD အနေနဲ့အရင်နဲ့ကျွန်တော်တင်ပြချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ဟိုတခုရှိတာဒီဥခုမြင့်ထွန်းရဲ့တခြားမဟုတ်ဒီ NCA ဖြစ်နေတဲ့ဒီ UNSC 90ဖွဲ့နဲ့အစိုးရ90ကိုမကြားသေးခင်တော့ပဲဟိုတွေ့ပါတယ်ဆိုတော့ဒီလိုတွေ့တဲ့အချိန်မှာမူဝါဒသဘောတူညီချက်တွေရတယ်ဆိုတဲ့အနေနဲ့ကြားပါတယ်ဆိုတော့ဒီလိုမူဝါဒသဘောတူရဲဆိုတာတကယ်လို့ရှိခိုင်ရမှာသဘောတူညီချက်ရလာနိုင်တဲ့ခြေလှမ်းတစ်ခုလို့ဆိုနိုင်လားခင်ဗျ။
အဲ့ကျွန်တော်ကတော့ကျွန်တော်တို့ပြေဆုံးဆွေးနွေးမိသလောက်ကတော့ဒါဒီတော့အမှန်တန်ကိုအလားလာကောင်းတဲ့ဟိုသဘောတူညီချက်ရလို့ပြောရမှာဖြစ်ပါတယ်။ဒါမူဝါဒသဘောတူတယ်လို့ဒါပြောဒီတရားအနေနဲ့ပြောခဲ့တာကတော့ကျွန်တော်အမြင်မှာတော့ဒါလက်ခံဖို့ဆိုလို့ရှိရင်တော့အားလုံးဆုံးဖြတ်တဲ့လက်ခံရတာမျိုးလောရမှာဖြစ်တဲ့အတူတူချက်ကိုတော့ဒါတပ်ပေါင်းစုမှပြန်ပြီးယူရမှာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါမူဝါဒသဘောတူခဲ့တာဖြစ်ပြီးတော့မှလာမယ့်ဒီ UFC စီးပွားလို့မှာတော့ဒီအချက်ပေါ်မှာတို့အတူပြုနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အထူးအဖြစ်တော့ကျွန်တော်တို့ဒီ NCA ကိုကျွန်တော်လက်မှတ်ရေးထိုးတဲ့ဖြစ်စဉ်တစ်လျှောက်မှာအခုတိုက်ပွဲဝင်တိုက်ပွဲဖြစ်နေကြတဲ့လူတွေရောဒီလက်မှတ်ထိုးထားတဲ့လူတွေရောမထိုးတဲ့လူတွေတော့မှာကကျွန်တော်တို့ဒါ UFC ဝါအဖွဲ့ရဲ့နောက်ကကျွန်တော်မိုင်းလာအဖွဲ့ရဲ့နာဂအဖွဲ့ရဲ့အဖွဲ့သုံးဘွဲ့ကလွဲရင်ကျွန်တဲ့ဒီတိုင်းသားလက်နက်ကိုင်အင်အားစုတွေအားလုံးကဒီ NCA ရေးဆွဲဖြစ်စဉ်မှာပါဝင်ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့အားလုံးကဒီ NCA လက်မှတ်မရေးထိုးခင်မှာအခု KIO တို့အဲကျွန်တော် FSCB တို့မွန်ပြည်သစ်တို့ KNDP တို့အပါအဝင်ပေါ့လေအဲကျွန်တော်တို့ဒီအားလုံးကနေဒီတော့ဒီ NCA ကိုအတူတူကအတည်ပြုခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဒီ NCA ပေါ်မှာလည်းကျွန်တော်တို့အတူတူကတောင်းခံကြဖို့တောင်းယူကြဖို့လည်းရှိပါတယ်။ဒါကြောင့်မို့လို့ NCA လမ်းကြောင်းမှာဆွေးနွေးတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလိုမူအားဖြင့်သဘောတူညီချက်ရရှိတာတွေကကျွန်တော်လာမဲ့ဒီငင်းငင်းဖြစ်စဉ်တွေကအများကြီးအထောက်ပံ့ကြလိမ့်မယ်လို့ကျွန်တော်လည်းမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီမှာဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့နောက်တစ်ယောက်ကိုလည်းအလှည့်ပေးချင်ပါတယ်။ဦးလာမြင့်ပါ။တရရမျိုးကဦးလာမြင့်။ဦးလာမြင့်ရဲ့သဘောထားနဲ့ဆွေးနွေးနိုင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့ဒီသာမန်လေးလာတဲ့ဒီလူတစ်ယောက်အနေနဲ့ကျွန်တော်လက်ဆက်ဆွေးနွေးလိုပါတယ်။တစ်ချက်ကတော့ကျွန်တော်ဟိုပြီးရင်လာပါတော့။အခုဆဲဆဲဝင်ဝင်ပါဝင်ပြီးတော့ညီညာလုပ်ငန်းလုပ်နေတဲ့ပုဂ္ဂိုလ်များအနေနဲ့ကျွန်တော်သိချင်တာကတော့အခုဒီရိခရစေးလက်မှတ်ထိုးပြီးသားအဖွဲ့ရှိတယ်လို့နောက်ပိုင်းမှာမိတ်ကအဲ့မှာမထိုးသေးဘူးပေါ့နော်အဲ့တော့ဒီထိုးပြီးသားအဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့ဘာကြောင့်မထိုးတုံးဆိုတာတာမန်ပြည်သူတွေကျွန်တော်လည်းသိကိုယ်ကတည်းကမသိလို့အဲ့ဒါလေးတစ်ချက်ဘယ်လိုပြီးကြတော့ရှင်းပေးသေးတယ်ဟိုနောက်တစ်ချက်ကတော့ကျွန်တော်ကအပြစ်ခံရစေရပြီပေါ့နော်ရပြီဆိုတာတစ်ဖက်နဲ့တစ်ဖက်သဘောတူညီတဲ့ရပြီဆိုပြီးတဲ့နောက်ပိုင်းမှာဟိုအောက်ကအစိတ်ပိုင်းတွေကတစ်ခါတစ်ခါမှပြန်ပြီးတော့တိုက်ပွဲတွေဖြစ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကအကော63 online ကောင်စီနဲ့အဲဒီကဒီသဘုံဖွဲ့စည်းရင်နဲ့ဆွေးနွေးတဲ့ဆွေးနွေးပွဲကလူလူအန်နီကွန်မြူနတီပါတီကဒီအဓိကရစေးနဲ့ပတ်သက်ပြီးတော့ဟိုစောင့်ထိန်းနေတဲ့လူတို့ကိုကျွန်တော်နည်းနည်းတင်ပြချင်တယ်။အဲ့ဒါဘာလို့ဆိုတော့ဒီနှစ်ဖက်ပေါ့နော်။နှစ်ဖက်ကအဓိကရစေးပညာပြီးအဲပညာပြီးမှအောက်ကအစိပ်ပိုင်းတစ်ခုကအခြားအစိပ်ပိုင်းတစ်ခုကိုသွားပြီးတော့တိုက်တဲ့ကျင်းဒီဖြစ်တတ်ပါတယ်။အဲ့လိုရှိလို့ရှိရင်လည်းအတိုက်ခံရတဲ့စိတ်ပိုင်းကမိမိကိုယ်ကိုကာကွယ်ပြီးတော့ပြန်ပြီးတော့ထိုးစစ်မစင်မင်းနဲ့သူကထုတ်ပြီးသွားပါ။အဲ့လိုသူပြန်ပြူပါလေ။နောက်တစ်ခုကတကယ်လို့အတိုက်ခံရတဲ့စိတ်ပိုင်းကကတုံးနဲ့ဖြစ်အံကတုံးနဲ့ပေါ့လေ။အဲ့လိုဖြစ်နေရင်လည်းပဲခုနကလိုပဲမိမိကိုယ်ကိုကာကွယ်ပြီးမှတစ်ဖက်ကိုဖြောင်းမြပြီးတော့စီးရုံးပါ။ဟုတ်လားဘာလို့ဆိုတော့တို့စီဆိုင်ရလောက်ထားတယ်။အဲ့တော့မင်းတို့ဒီလိုမတိုက်နဲ့ဆိုပြီးတော့အဲ့လိုလုပ်ပါလို့သူတို့ပြောတာရှိပါတယ်။အဲ့တော့ဒီလိုအားတွေလုံနိုင်မှုဆိုတဲ့ဥစ္စာကျွန်တော်တို့ဒီသဘောအားလုံးနဲ့ပေါင်းရင်လည်းပဲပိုးပြီးအင်အားကြီးတဲ့လက်ကြီးဒီသေးသွားရဲ့တက်မတော်မှာလာဒီလိုသိခံပြီးတော့ဖောင်းပြစိတ်ကြီးစွာနဲ့လုံနိုင်တဲ့အစွာရှိပါတယ်။အဲ့တော့ဒီတက်မတော်ဘက်ကဒီသေးသွားဘက်ကအဲ့လိုများကျွန်တော်တို့ပြေခတ်ရစေကိုစိတ်ကြီးစွာနဲ့ထုတ်ပေးနိုင်ရင် တော့အကျိုးများထူးမလားပေါ့နော်အဲ့ဒါလေးကျွန်တော်သင်ပြလိုပါဟုတ
်ကဲ့ကျေးဇူးပါခုဦးလာမင်းပြောရချင်မှာမိဘကနှစ်ပိုင်းရှိတယ်ဆိုတော့ဒီပိုင်းတော့ကျွန်တော်ဦးဖွင့်ပြဆုံးဖြည့်စီရတယ်ဒီပိုင်းတော့ဟိုဆရာမတော်ဒေါက်တာလက်ကျော်ဆုံးဖြည့်စီချင်ပါတယ်ပထမဒီပိုင်းမှာတော့ဒီ NCA မထိုးကြရဲ့ဖွင့်ရတာဘာလို့မထိုးနိုင်ဖြစ်နေရလဲဆိုတော့မိဘမှာဆိုတော့ဦးဖွင့်ပြတော်တော်တော့လက်မထိုးတာပုံကူပါဆိုတော့မထိုးကြနိုင်ရဲ့ဖွင့်ရတာဘာလို့မထိုးနိုင်ရလဲသူမိဘကဦးဖွင့်ပြထုံးနဲ့ဖြည့်စီချင်ပါတယ်
ဒါကျွန်တော်တို့ကတော့ NCA ကိုကတော့အခုအားလုံးကျွန်တော်တို့အတူတကွဒါအတူပြုခဲ့ကြပါတယ်အတူပြုပြီးတော့လက်မှတ်ထိုးရေးမထိုးရေးကိုစဉ်းစားကြတဲ့အခါမှာကတော့ကျွန်တော်တို့ NCA ကိုဘယ်လိုပဲဖြစ်ဖြစ်လက်မှတ်ထိုးမယ်ဆိုရဲအယူဆနဲ့ယက်တီတဲ့လူရှိသလိုအဲ့ဒီကာလမှာတော့မိမိတို့ရဲ့အဖွဲ့အစည်းအခြေအနေများအရဒါ NCA ကိုတော့ဒါနောက်ဆုံးကလက်ဆက်တရားမှထိုးရင်ပိုကောင်းမယ်လို့မြင်တဲ့အမြင်အယူဆနဲ့ဒါယက်တီတဲ့လူတွေလည်းရှိပါတယ်နောက်တစ်ချို့ဒီကြတော့ဘလို့ရဲ့ဒီအားလုံးတူတူဆုံးဖြတ်ချက်ရတဲ့ပုံမှာမူတည်ပြီးတော့မှဒါကျွန်တော်တို့ကထိုးရင်လည်းတူတူထိုးကြမယ်မထိုးရင်လည်းတူတူမထိုးဆိုတဲ့အဒီဥစ္စာအဲ့လိုယက်တိမှုတွေအတိအကျရှိခဲ့ပါတယ်နောက်ဆုံးမှာတော့ကျွန်တော်တို့ကအားလုံးအတူတူကယက်တိနဲ့တူတူထိုးမယ်ဒါမှမဟုတ်မထိုးအတူတူကယက်တိတဲ့အခြေအနေမြောက်ပဲနဲ့ကျွန်တော်တခွဲ့ချင်းစီရဲ့သဘောထားတွေကိုဒီစည်းဝေးမှာတောင်းခံခဲ့ကြပါတယ်အဲ့လိုတခွဲ့ချင်းစီရဲ့သဘောထားတွေတောင်းခံတဲ့အခါကျတော့ကျွန်တော်တို့ကစုပေါင်းပြီးတော့မှရင်ဆိုင်နိုင်တဲ့အခြေအနေမျိုးစုပေါင်းဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမြောက်တဲ့အခါမှာမိမိတို့တခွဲ့ချင်းစီအခြေအနေအနေထားများနဲ့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့ပို့မျိုးသားလူမျိုးအခွဲ့ကြောလူအနေနဲ့ဆိုရင်လည်းပဲဒါကျွန်တော်တို့ကစုပေါင်းပြီးတော့မှဆုံးဖြတ်ကြမယ်စုပေါင်းပြီးတော့မှတာဝန်ယူကြမယ်ထိုးရင်လည်းတူတူထိုးမယ်မထိုးရင်လည်းမထိုးဆိုတဲ့အခြေအနေနဲ့ကျွန်တော်ယက်တည်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်အဲ့ဒီမိလာကမှာတော့ကျွန်တော်တို့အဲ့ဒီလိုစုပေါင်းပြီးဆုံးဖြတ်နိုင်တဲ့အခြေအနေမျိုးရောက်မသွားတဲ့အခါမှာမိမိတို့ရဲ့တခွဲ့ချင်းသဘောထားတွေနဲ့တခွဲ့ချင်းကျွန်တော်တို့ရင်ဆိုင်ရတဲ့ပုံမှာဒီ NCA ကိုထိုးတဲ့လူကထိုးမထိုးတဲ့လူကမထိုးဖြစ်ခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်တို့မိမိတို့အဖွဲ့စည်းလိုက်ကိုယ်ပိုင်ကြံ့ခိုင်ခွင့်အပေါ်မှာမိမိလူမျိုးလိုက်မိမိတို့ရဲ့ကြံ့ခိုင်ခွင့်တွေအပေါ်မှာအခြေခံပြီးဆောင်ရွက်ခဲ့ကြတာဖြစ်တဲ့အတွက်ဘယ်သူမှားတယ်ဘယ်သူမှန်တယ်တော့ဒါကျွန်တော်ပြောလို့မရဘူး။ဒါကကျွန်တော်တို့ရဲ့အခြေအနေပဲဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဒုတိယမိကွန်တော့ဆံမတော်လာချော်စောဖြစ်စေချင်ပါတယ်။သူကတခြားမဟုတ်ဦးလာမင်းကထောက်ပြလာတာဒီဗမာပြည်ကွန်မြူနစ်ဟိုပါတီလက်ထက်ကဟိုတွေ့ရတဲ့အတွေ့အကြုံကိုသူပြောလာဆိုတော့ကျွန်တော်ဒီအဲ့ဒီကောင်အတွေ့အကြုံနေရောကျွန်တော်အခုလက်ရှိဒီငင်းငယ်ဆွေးနွေးပွဲမှာသင်ခန်းစာယူနေတာဘာလို့များရှိမလဲဆံမ
။ကျွန်မကိုတနည်းကဦးခူဦးရဲ့ပြောထားတဲ့အထက်မှာတစ်ခုကြားလိုက်ပါလေ။အဲ့ဒါကဘာလဲဆိုတော့နှစ်ဖက်အပြည့်အခက်ရဆဲပြီးအပြည့်အခက်ရာဆေးရူဆောင်ကြည့်ရဲ့အဖွဲ့ကြီးရှိနေဆိုတာပါအဲ့တော့အဲ့ဒီဟာတွေကလည်းဟိုအကျိုးရှိနေပါလေအပြည့်ခတ်ကိုလည်းရာဆေးပြီဆိုလို့ရှိရင်တပြိုင်တည်းရာဆေးတာအဲ့ဒီမှာကြားထဲမှာဒီအပြည့်ခတ်ရာဆေးဆောင်ကြည့်ရဲ့အဖွဲ့ကြီးကိုဖွဲ့စည်းပြီးတော့လှုပ်ဆောင်တာလေဒါတွေကနေပြီးတော့တဖြည်းဖြည်းဟိုမိန်းမရေးလမ်းစဉ်ကိုပေါ်ထုတ်သွားလို့ရတယ်အဲ့တော့ကာစုပြောပြောနေတဲ့ကိစ္စတစ်ခုရှိတယ် DDR ဆိုတာ DDR ဆိုတာ D ပါလေဒီစာမမဲ့နဲ့ demobilization reintegration ဒါမျိုးတွေပေါ့ဗျာအဲ့ဒါနှစ်ဖက်စလုံးကဖြစ်နေတဲ့နော်ပဋိပက္ခဖြစ်နေတဲ့ပြည်တွင်းစစ်တွေမှာနှစ်ဖက်စလုံးကအဖွဲ့ပြီးကိုကာချုပ်ပြောသလိုသူကတစ်ဖက်ထဲသူကပြောနေတာသူတို့တိုက်လာတဲ့လူတွေကသူကပြောနေသူတတ်မလို့ပဲကြတော့သူကဘာမှပြောတာမဟုတ်တကယ်တကယ်အဲ့ဒီဟာရဲ့ကုလသမဂ္ဂရဲ့ချမှတ်ထားတဲ့စီကင်းဆိုပဋိပက္ခဖြစ်နေတဲ့အဖွဲ့အစည်းနှစ်ရစလုံးကလက်နက်တွေရှော့ရမယ်နော်နေရာတွေရွှေ့ရမယ်ပြီးတော့မှအားလုံးဒီစစ်တပ်တွေကထွက်တဲ့လူတွေအယက်သားဖြစ်အောင်လုပ်ရတာအယက်သားတွေမှအလုပ်ကိုင်နေကြအောင်ဓာမျိုးတွေပေါ်ပြန်နေမြတ်ချထားရည်တွေပါလေလို့ပါဒီလုံငန်းဟာဖြစ်နိုင်ပါတယ်ဒီကြားထဲမှာခုနပြောသလိုအင်အားကြီးတဲ့လူကဟိုဗာလဲပုံမူပြီးတော့သဘောထားကြည့်ရမယ်ပို့လို့ရအခုကအဓိကဒီအင်အားကြီးတဲ့လူကသူ့အင်အားကြီးမှမှုအကြောင်းပြပြီးအခွင့်အရေးဟိုသမျှလိုချင်နေလို့ဖြစ်တယ်အဲ့တော့ဗမာတမတော်ကတကယ်တကယ်ကျတော့ဗမာပြည်ရဲ့နိုင်ငံရေးမှာအခရာဖြစ်တယ်ဒေါအောင်ဆန်းစုကြည်လည်းအခရာမဟုတ်ဘူး NLD အစိုးရလည်းမဟုတ်ဘူးသူတို့ကသူတို့ကင်ထားတဲ့နိုင်ငံရေးအာဏာတွေစီးပွားရေးအာဏာတွေရှော့ပေးပြီးတော့ကျန်တဲ့လူတွေနဲ့ဝေမျှပြီးတော့ကင်ဆွဲမယ်ဆိုတဲ့ဖိညေစိတ်ထားဝင်လာမှသာဟင်ဒီလုပ်ငန်းကြီးကချိန်တိုးနိုင်မှာမျက်မှောက်ဆိုရင်တော့ချိန်တိုးနိုင်ဖို့မလိုပြည့်ဝဘူးလို့ကျွန်မမြင်ရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့တော်တော်ရှင်လေးပြပို့ထားတဲ့ email တချို့ကိုလည်းဖော်ပြကြပါမယ်အရင်ဆုံးကတော့ဒီကိုကျော်စိန်ဆိုတဲ့ account နဲ့ကျွန်တော်တို့သူကပို့ထားတာတော့တရားစတာခေါ်ဝေသုံးဆွဲရှိတော်ကနေဆွေးနွေးကြပါတယ်လက်နက်ကန်တောင်းကျမှုမှာအဓိကအကြောင်းကိုပြောကြပါတယ်တိုင်းနေပြည်နယ်စိုးရိမ်ပေါ်လာရင်အနာခွင့်မှုမရှင်းနိုင်ပါဘူးတရားစတာခေါ်ဝေသုံးဆွဲမှုလည်းခုနည်း၎င်းဒေသလိုက်တွန်းတွန်းရနာတတုတတော်သဘောတမ်းကိုရင်းနဲ့အကွင်းစီမံရေးအဆုံးပါပဲဒါပေမဲ့စီမံဆောင်ရွက်မှုလုံထုံးလုံးပြီးဈေးကွက်အဲ့ထွေအနေချက်တွေကြောင့်မကျေနပ်ချက်တွေရှိတယ်လို့သုံးသပ်ပါတယ်။ဒါတွေကိုဖြေလျှော့ပေးနိုင်မှာမှတော်ကာချလိုက်မယ်လို့သုံးသပ်မိတယ်လို့ ဖော်ပြပါတယ်နောက်တစ်စားတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့စာပါနောက်ခါမျိုးဖော်ပြပေးပါဦးလေ
အကယ်၍နှစ်ဖက်စစ်ကားဆောင်တွေပြည်သူကိုဗဟုပြစ်ပြီးမြန်ကြမ်းရေးတကယ်ပဲလူချင်းတက်မဲ့ကြတယ်ဆိုရင်အပြန့်လှန်ခရီးတစ္ဆာတည်ကြည်စွာနဲ့ညီလာခံမတိုင်ခင်ယာယီပြစ်ခတ်ရက်ဆက်ပြီးအစိုးရနဲ့သုံးပွင့်ဆိုင်အလို့တဘောတွေ့ဆုံဆွေးနွေးကြမယ်ဆိုရင်27ရာစုပြည်လုံးညီလာခံကဒီထာဝရမြန်ကြမ်းရေးအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတို့အတွက်အခြေခံကောင်းတွေကိုမျှော်လင့်နိုင်ပါတယ်ဒီလိုမဟုတ်ဘဲပြည်သူကိုဥပက္ခပြုပြီးကိုယ်အယူဆနဲ့ကိုယ်မူနဲ့ကိုယ်အတင်းလွန်ဆွဲနေကြမယ်ဆိုရင်တိုက်ပွဲတွေလည်းမရက်တဲ့အပြင်ငြိမ်းချမ်းရေးဟာလည်းအလံဝေးနေအောင်မှဖြစ်တဲ့အပြင်ရည်ရချက်ကောင်းကောင်းနဲ့ကျင်းပပြုလုပ်မယ်27ရာစုပင်လုံးညီလာခံကိုလည်းအနည်းနဲ့အများဆိုသလိုထိခိုက်နိုင်ချောင်းတင်ပြလိုက်ရပါတယ
်။ Okay အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတည်ဖို့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေကိုလည်းအလှည့်ပေးပါအောင်မယ်။တူတူကတော့ကျွန်တော်ဥမျိုးမြင့်မှာမော်လိုင်းမျိုးဟာဖြစ်ပါတယ်။ဥမျိုးမြင့်ရဲ့သဘောထားဆွေးနွေးနေမှာခင်ဗျာ
။ဟောဟုတ်ပါခင်ဗျာ။27ရာစုပင်လုံးညီလာခံမှာအကြမ်းကြီးအစိုးရကလည်းအစိုးရပလန်တကြောလည်းတကြောဇလန်ဇရတ်လန်တန်လိုဖြောင်းကြမယ်ဆိုရင်တော့ညီညာကြီးကအလောင်းဝေးမှာဖြစ်ပါတယ်ခုတကယ်ဆိုလို့ရှိရင်ဆွေစရိယကမတရားကြီးဆွဲထားတဲ့ဥပဒေနဲ့ဒီတိုင်းမှာတော့နေရရင်တော့ညီညာကြီးတွေကအလောင်းဝေးတယ်တကယ်ဆိုရင်2008ဖွဲ့စည်းပုံကလေတုံးတော့ကကိုဘူကာဝေးပြီးရှင်မဒီစက်တာဖြစ်ပါတယ်ကျွန်တော်ကတကယ်တမ်းဆိုလို့ရှိရင်ဒီဆွေးနွေးပွဲမှာစတာလို့ပြောနေဆိုနေတဲ့ပုံစံမျိုးကြောင့်ဝင်လာလည်းမဟုတ်ပါဘူးကိုယ်ပဲခံစားမယ်ကိုယ်နဲ့ဖြစ်တဲ့အခါကျတော့ကိုယ့်ကိုယ်ရေးရလဲပါခြင်းပါပြီလို့အဲ့ဒီပုံစံမျိုးမှာကျွန်တော်တို့ရဲ့အရေးကကိုယ်တို့ကရဲထဲမှာလုခဲ့ပြီးတော့ခွန်ဆဲ၅ခုရက်ကဘောလိုက်ပြာယူမှာတံခွေစိတ်နဲ့ထွက်ခဲ့တယ်ဒီကဲအဲဒီလိုမှကျွန်တော်ရင်းနဲ့ဆွဲစားအောင်မှာဖတ်ဘူးလိုက်တာကဆက်ကျင်တော့ပါချလုပ်တာကိုခွင့်မှာပုံညာပေါ်ဒီညာနေပါတတိသူကြည့်ပြခံရဲစဲကံ243ဆိုတာ243ခုမှ64ရက်ပိတ်ကြည့်ဆိုမှသူတို့ထားတာပါတကယ်ရန်ပုံညာမျိုးအဲ့ဒီဟာကိုမပြောပြအစ်စိုးရကိုကိုယ်လည်းအောင်မသိသိမနဲ့ဆိုလို့ရှိရင်ဗျာတလန်းသာတလန်းဖြစ်ပြီးတော့
ဟုတ်ကဲ့
သူကမြန်မာကြီးကအလံဝေးမှုမှာဖြစ်ပါတယ်ကျွန်တော်ပြည်ရကျင်တာကဒီမတရားအကျင့်ဆက်တွေဒီပုံမှာဆိုတော့လေ
ဟုတ်ကဲ့မျိုးမျိုးကျေးဇူးပါကျွန်တော်တို့ဒီမှာဟို Facebook ကနေပြဖို့ထားတဲ့စာတချို့လည်းဆက်တဲ့ပေါ်ပြခြင်းပါတယ်အခုဒီဦးမျိုးမျိုးပြောသွားတာလည်းနည်းနည်းလေးဟိုသဘောထားချင်းလည်းတိုက်ဆိုင်နေလို့ပါသူကတော့ AK ဆိုးဆိုရဲ့အကောင့်တော့ပါဟိုဖွဲ့ခေါ်ဒီဖွဲ့ချန်ဒီဖွဲ့ပြန်ခေါ်ဟိုဖွဲ့ပြန်ချန်နဲ့ဝိလိုက်ချောင်းပဲလုံနေတာတဲ့ထိုးစစ်တွေလည်းမရက်ဘူးတဲ့ NCA ထိုးထားတဲ့အဖွဲ့ကိုလည်းစော်ရင်စော်နေတာပဲတော့သူကခေါ်ရင်စစ်တပ်ကညင်းနေစစ်တပ်ကိုထိုးစစ်ရက်ဖို့ဘာတစ်ခုမှမပိုင်မင်းနဲ့ခေါ်နေရင်လည်းစစ်တပ်ကဘုံမပိုင်အလကားပဲအဓိကစစ်တပ်ပါပဲ2008ကိုပြင်ဖို့ချွေးချော်လာတဲ့တော့သူလည်းစိုးရဖွဲ့ပြီးတာအတမထွက်တော့ဘူးတဲ့ကြားချက်မဲမဲဆိုရင်မှ2008ပြင်ဖို့ NLD မဲပြေစုဆိုပြီးတော့မွန်ပြည်နယ်မှာတစ်ခါဟောလာပြန်တယ်ညဉ့်ညဉ့်ခုချင်းကညဉ့်ညဉ့်အတွက်အမှန်တရားကိုဖော်တော့ဘူးစစ်တပ်ကိုရေမဆန်ရဲဘူးစစ်တပ်ကထိုးစစ်ဆင်နေတာကိုကြားတော့နေ့တိုင်းဘာတမ်းမှမထွက်ဘူးဆိုပြီးတော့သူကပြောပါတယ်ဆိုတော့ဥက္ကဋ္ဌတွင်ကျွန်တော်တို့အခုဒီသူပြောထားတယ်ပေါ့လေဒီ NCA ထိုးတဲ့အဖွဲ့အစည်းနဲ့လေပြည်လည်ညီမပြည်လည်နောက်တစ်ခုဆက်ဆိုဟိုပုံကူတရားလည်းမော်လက်ကပုံမျိုးမျိုးလည်းပြောသွားပါတယ်အခုစစ်တပ်ကတမျိုးဒီအစိုးရတမျိုးဗားရှင်းနဲ့နှစ်ခုကလည်းကွဲနေတယ်ဆိုတာမကြမ်းနဲ့ပြောတဲ့ကိစ္စဖြစ်နေတယ်ဒီငင်းငယ်ကြီးကျွန်တော်ဆွေးနွေးပွဲမှာအစိုးရနဲ့ဟိုစစ်တပ်ဘက်ကဟိုတဘောလည်းမဖြစ်နိုင်တဲ့အခြေအနေကဘာကြောင့်ဖြစ်နေရလဲကိုမြင့်တော်
ဒါတော့ကျွန်တော်တသဘောနဲ့မဖြစ်ကြတာဟောတဘာဝကြပါတယ်။ဘာလို့လဲဆိုကျွန်တော်တို့ခုညီလာခံလောက်ကြတာဟောကျွန်တော်တို့ရေးချာမှာမငင်မညွတ်တွေဖြစ်နေလို့ကျွန်တော်တို့ကညီလာခံခေါ်ယူကျင်းပပြီးတော့ဆွေးနွေးဖြည့်ရှင်ကြရတာဖြစ်ပါတယ်။အဲ့တော့ဒါကတဘာဝပါပဲ။အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ကကျွန်တော်တိုင်းပြည်မှာဒီနှစ်ပေါင်း90နီးပါးမှာနိုင်ငံရေးတက်တာကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်မယ်လို့ကျွန်တော်ပြောခဲ့ကြပြီလေတို့။တကယ်လက်တွေ့ကကျွန်တော်တို့ကနိုင်ငံရေးတက်တာကိုနိုင်ငံရေးနည်းနဲ့ကျွန်တော်တို့ဆွေးနွေးဖြည့်ရှင်မှုကမလုပ်တတ်ကြသေးဘူးမလုပ်နိုင်ကြသေးဘူး။ဒါကိုအရင်ဆုံးကျွန်တော်လက်တွေ့ကြကြပါလိမ့်။နိုင်ငံရေးဆွေးနွေးတဲ့ဝိုင်းထဲမှာအရင်ဝင်လို့ကြဖို့လိုပါတယ်။ကျွန်တော်တို့ဦးအောင်မင်းကဒီအတိတ်ခက်ရက်စီလုပ်ဖို့ဖိတ်ခေါ်စီလုံးကသူကဗာပြောခဲ့လဲဆိုလို့ရှိရင်ခမားတို့ကျွန်တော်တို့အတူပူးတွဲပြီးတော့မှနိုင်ငံရေးရည်မှုတတိယကိုထူထောင်ကြရအောင်ပါခမားတို့နိုင်ငံရေးရင်ဆွေးနွေးကြည့်ပါမကျေနပ်ရင်ဒါပြန်တိုက်လို့ရတယ်လို့ပြောခဲ့တယ်ကျွန်တော်ထိုးနေတူရဲ့ဒီတီတော်စုနေခန္ဓာမှာလဲတောင်ကန်းစုကြီးကလည်းပြောခဲ့တယ်ဒါလာပြီးတော့ဆွေးနွေးကြည့်ပါပေါ့ဒါဆွေးနွေးလို့မရရင်ပြန်သွားလို့ရပဲဆိုတော့လည်းဒါသူပြောခဲ့တာရှိတယ်ရှိတော့ကျွန်တော်တို့အမြင်မှာတော့တကယ်နိုင်ငံရေးဆွေးနွေးကြည့်ရှင်မှုဆိုတော့ကျွန်တော်တို့ကတကယ်ရေးဦးကြည့်နေအရင်ဆုံးကြီးတော့ ဟိုတူနဲ့တူကြမှာယုံကြည်ပြီးပြည့်စုံမယုံကြည်ပြီးပြည့်စုံဆွေးနွေးဖြစ်ရှင်တဲ့ပုံစံကိုတော့အရင်ယုံကြည်ရဲပြီးတော့ကျွန်တော်တို့အတူလက်တွေဆွေးနွေးဖို့လိုပါတယ်။လူကြည်ရဲ့အမြင်တွေရှိမယ်မတူရဲ့ရှိမယ်ဒါတို့ကကျွန်တော်တို့လူလူမျက်နှာ
စကားတော့ပြောနေကြမှာပါ။ကျွန်
တော်သိရမှာပါ။ဟု
တ်ကဲ့
နောက်တစ်ခုအကြိုက်ဟိုအချိန်လေးအောင်ကျွန်တော်နည်းနည်းပြင်ပြကြတာအခုကျွန်တော်တို့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးပေါ့လေအဲ့ဒီကရက်လက်တွေအခုကျွန်တော်တို့နေပြည်တော်မှာလုပ်ငန်းကော်မတီအစည်းအဝေးကျွန်တော်လုပ်ခဲ့ပါတယ်လောက်ခဲ့တော့ကျွန်တော်ဘာတွေးရလဲဆိုရင်ဒီလူလူကနိုင်ငံဆွေးနွေးမှုနဲ့ပတ်သက်အမတ်မုတ်တဲ့ရအမတ်ဆားလောင်းနေတယ်အဲ့တော့ဒီအမျိုးသားချင်းနိုင်ငံဆွေးနွေးပွဲတွေမှာသူတို့ကျင်နေတဲ့ဌာနတွေလူလားချက်တွေအများကြီးပြောပါတယ်ဒါသူတို့တင်ပြလာတယ်အတင်ပြလာတဲ့ခါကျတော့ဒီအပေါ်မှာကျွန်တော်နှစ်ခုမြင်ပါတယ်တစ်ခုကတော့လာနေကျွန်တော်တို့အနာဂတ်ဖယ်ရယ်ပြည်တော်စုထူထောင်ဖို့အတွက်မူတွေကိုကျွန်တော်တို့ဒီမှာအဲ့ဒီမှာရပါတယ်နောက်တစ်ခုကတော့သူတို့ကျင်နေမှာရှိတဲ့ဌာနတွေထုတ်ပြောတာကတော့ဒီကနေ့ကျွန်တော်တိုင်းပြည်မှာဥပဒေတွေရှိတယ်သို့တော်လည်းပြဋ္ဌာန်းတဲ့ဥပဒေနဲ့အညီမဆောင်ရွက်နိုင်လို့ဒါကြောင့်ရယ်ဆောင်ရွက်ဖို့လိုအပ်နေတဲ့ကိစ္စရပ်တွေအများကြီးဒါလူဒီအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေမှာတို့တင်ပြလာတာရှိပါတယ်။အဲတော့ကျွန်တော်ငင်းငိုင်းဖြစ်စဉ်ကိုတကယ်ကျွန်တော်ခိုင်မာအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုပြောနေရုံမဟုတ်ဘဲနဲ့ဒီလက်တွေ့အလုံးလုံးနိုင်ငံဟာဒီမှာကျွန်တော်ပြနိုင်ဖို့လိုပါတယ်။ဟိုကရှိကျွန်တော်တို့ Fairway စနစ်နဲ့ပတ်သက်တဲ့မူတွေကို20ကျားလို့ပြင်လို့ယူလာကမှာကျွန်တော်တို့ချမှတ်နိုင်တယ်ဆုံးဖြတ်နိုင်တယ်ဆိုရင်ကျန်တဲ့လူတွေရဲ့ယုံကြည်မှုရလာမှာဖြစ်ပါတယ်။ဆုံးဤတူပဲကျွန်တော်တို့ပြဿနာတွေပေါ့လေလက်ရှိကျွန်တော်ရင်ဆိုင်ရတဲ့ပြဿနာတွေကိုအထူးအပြည့်လွတ်တော်မှာကနေဖြည့်ရှင်းဆောင်ရွက်ပေးနိုင်တယ်ဆိုလို့ရှိရင်ဒါငင်းငိုင်းဖြစ်စဉ်ပေါ်မှာယုံကြည်မှုတွေပေါ်ရလာမှာဖြစ်ပါတယ်အထူးအပြည့်ကျွန်တော်ဒီနေ့ငင်းငိုင်းဖြစ်စဉ်မှာလူလူပါမအောင်ပွဲခံမယ်လို့ငင်းငိုင်းဖြစ်စဉ်အောင်မြင်မယ်လို့အားလုံးကယုံကြည်ထားတဲ့အတွက်ဒီလူလူကိုစားပြုထားတဲ့လွတ်တော်ကိုယ်စားလှယ်ဒီနေ့ကအဲ့ဒီဆိုဒီငင်းငိုင်းဖြစ်စဉ်မှာထဲထဲဝင်ပါသေးဖို့လိုတယ်ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကထွက်ပေါ်လာတဲ့ရလက်တွေထဲမှာလွတ်တော်ကနေဆောင်ရွက်ပေးနိုင်တဲ့နည်းလမ်းတွေလည်းဟိုအဖြေတွေလည်းအများကြီးရှိပါတယ်လို့ဒါလို့လည်းကျွန်တော
်ဖောက
်ပြတင်ပြချင်တာပါအထူးအပြည့်ကျွန်တော်တို့ကတော့တဦးတယောက်ပေါ်မှာအခွင့်အရေးတစ်ခုပေါ်မှာရက်တည်ရဲ့ဟာမဟုတ်ဘဲနဲ့ယူနီပိုလာမဟုတ်ဘဲနဲ့ကျွန်တော်တို့မာဒီပိုလာဖြစ်ဖို့ပါလို့ပါတယ်တကယ်လက်တွေ့ကျကျအားလုံးပါဝင်မှုအခြေခံကျွန်တော်ဖြည့်ရှင်းနိုင်ဖို့လိုပါတယ်ဒါကြောင့်အားလုံးပါဝင်လာပြီဆိုတဲ့အခါမှာတော့လမ်းကြောင်းတွေမတူကြတာအဲ့ဒီအမြင်ဆိုင်မတူကြတာကြီးကဒါသဘာဝပါဒါတွေကကျွန်တော်တို့သိနိုင်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်တွက်ကချင်းရသိမချန်တော့ပါဘူးနောက်ဆုံးချင်းနဲ့ကျွန်တော်ဆံမတော်လာကျော်စောကိုမေးချင်တာပါကျွန်တော်တခြားမော်ဒီငင်းငယ်ဆွေးနွေးပွဲတွေမှာဒီပေါ့လေဟိုနိုင်ငံတကာရဲ့ပါဝင်မှုအပိုင်းတွေလည်းဟိုအရေးကြီးရလို့ယူဆပါတယ်အထူးသဖြင့်တော့ကျွန်တော်အင်းဒီချင်းတရုတ်နိုင်ငံမှာဘာဖြစ်လို့ဆိုတော့အခုလက်နက်ကင်ဖွဲ့စည်းရေနောက်ဒီ NC မှာလက်မှတ်ထိုးတာတွေနောက်ပြီးတရှိလက်တလုံးကိုတက်ပွဲတွေဖြစ်နေတဲ့ဖွဲ့စည်းရေမှာတရုတ်နိုင်ငံရဲ့နေဆက်တဲ့ဖွဲ့တွေလည်းပါပါတယ်ဆိုတော့ဒီနေ့မှာတရုတ်နိုင်ငံကသူ့နယ်စပ်မှာလည်းမကြာခဏပြဿနာတွေဖြစ်နေဆိုတော့ဒါတွေကိုဖြစ်ရှင်းတဲ့နေရာမှာတရုတ်နိုင်ငံရပ်တည်ချက်ကရှင်းရှင်းလင်းလင်းရှိနေလားဆိုလိုတာကဟိုသူ့နယ်နေဆက်တဲ့ဖွဲ့စည်းရေဘက်ကရင်တည်နေလားဒါမှမဟုတ်မြန်မာသူကသွားနေတဲ့လမ်းကြောင်းအတိုင်းตัวยัดนี่ล่ะบลูยัดดิจังมีชื่อเลยเชิญมา
โหจม้าจ้าราတော့အခုဒီတရုတ်ကိုယ်စားလှယ်ကသူအမြဲဆွေးနွေးတိုင်းသူဘယ်ဘက်မှာရှားမဘယ်ဘက်မှာမလိုက်ခင်းနဲ့ကြားကနေပြီးတော့ဒီဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆွေးနွေးပွဲတွေအရှိန်မြင့်အောင်မြင့်တင်ပေးဖို့အခန်းကပဲပါဝင်ရစီပါဝင်ပါတယ်လို့ပြောထားရှိတယ်လို့ဆိုပါတယ်အဲ့တော့ဒီတရုတ်ကပါဝင်ပတ်သက်မှုနဲ့ပတ်သက်လို့တရုတ်ကကျမတို့ဗမာပြည်ထဲတွင်ပါဝင်ပတ်သက်နေတာမဟုတ်ဘူးသူကကမ္ဘာပေါ်မှာရှိတဲ့အပူဘက်တွေအားလုံးမှာသူဒီလိုပဲအထူးသဖြင့်တမန်တွေလွှတ်ထားတာဖြစ်ပြီးစီးရီးယားလိုနေရာမျိုးအရှိအလယ်ပိုင်းလိုနေရာမျိုးစူဒန်လိုနေရာမျိုးဗမာပြည်ကတော့သူ့တပိုးအရေးကြီးတယ်ဘာဖြစ်လို့သူ့ရဲ့နောက်ပြီးတကားပေါက်ဖြစ်နေတာအဲ့တော့ဒီဗမာနိုင်ငံရဲ့ဗမာပြည်ရဲ့ဒီရင်းစစ်ကမုတ်ချရက်ဆိုင်မှဖြစ်ရမယ်မကြဆိုင်လို့ရှိရင်ဗမာပြည်ကြီးကကြာဆုံးနိုင်ငံကြီးဖြစ်လို့နေသူကြာဆုံးနိုင်ငံကြီးဖြစ်ရင်ဂျန်နဲ့ဒေတာကနိုင်ငံတွေကိုအဆွဲခေါ်ချသွားနိုင်တယ်လို့သူပြောနေတာ2015ခုကိုကပထမအချိန်ဖြစ်ကလေးကသူပြောနေတာဖြစ်တယ်ဒါကြောင့်မို့ဗမာပြည်ရဲ့ဒီရင်းစစ်ကိုဗမာပြည်မှာစည်နာထားတဲ့နိုင်ငံများသို့မဟုတ်အဖွဲ့အစည်းများကုလသမဂ္ဂလို့အေးစီယံလို့အဲ့လိုမျိုးကလက်ဦးမှုရှိရှိပါဝင်ဖြည့်ရှင်းပေးတယ်လို့သူဆိုရည်ပြောနေတာဖြစ်တယ်။ဒါကြောင့်မလို့လေအခုကျွန်တော်တို့လည်းကြားမှာပဲနော်ဒီအထူးကိုယ်စားလှယ်အဲစွန့်ပေါ်ဆန်းဆိုတာအနေရတကာတွားနေတာပဲလေဟိုကလည်းဒီအမြောက်ပိုင်းမှာရှိတဲ့မဟာမိတ်အဖွဲ့ကြီးရှိတဲ့တွားတယ် UNSC လည်းတွားတယ်ဒါတောင်ပိုင်းကအဖွဲ
့အ
ဲ NGO လည်းတွားတယ်ကာကွယ်ရေးဝန်ကြီးအဲကာကွယ်ရေးဦးစီးဆုံးနဲ့လည်းတွေ့တယ်ဒေါ်စုနဲ့လည်းတွေ့တယ်အဲ့ဒါလို့သူကလုံးချဲ့လို့တွားပြီးတော့အဲသူတို့ရဲ့ဟိုအချက်အလက်တွေအချင်းချင်းကြားကအမြင်တွေမှားမှုတွေဒါတွေတတ်နိုင်လို့ရခုလေးလောက်ဆောင်ပေးနေတာသိရပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးပါ
ဆရာမနာကျေးပါအရေးကြီးလို့
ကျွန်တော်လည်းအချင်းဒီလောက်ပဲရတဲ့ကျေးဇူးပါဆရာမကြီးအဲ့တော့ပါဝင်ဆွေးနွေးပေးတဲ့ဆရာမဒေါက်တာလက်ကျော်စောဦးခွန်မြင့်ထွန်းတို့ချာ အင်းလေးနဲ့ပေါင်းဆွေးနွေးပေးကြတဲ့ပုံကိုယ်ရအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာThank you.